မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတန်မတ်ကြီးအဆင့်အပါအဝင်တန်ရုံအရာရှိတချို့နဲ့နိုင်ငံသားရေးဝန်ထမ်းယာကနန်းချီပြီးတော့အကြမ်းမဖက်အာဏာဖီဆန်တဲ့ CDN လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြပါတယ်ဒီလိုမျိုးလုပ်ခဲ့တာကနိုင်ငံတကာတပ်တမန်ဆက်ဆံရေးမှာစစ်ကောင်စီကိုထိုးနှက်မှုတရက်ဖြစ်စေခဲ့တယ်လို့ CDN လှုပ်ထားတဲ့တန်ရာရှိတွေကအာဏာသိမ်းနှစ်နှစ်ပြည့်ကာလမှာပြောကြလိုက်ပါတယ်ပြည်သူတွေပေါ်စစ်ကောင်စီရဲ့အကြမ်းဖက်နှိမ်နှင်းမှုတွေကိုနိုင်ငံတကာအတိုင်းအဝိုင်းသိအောင်လှုပ်ဆောင်နေကြတယ်လို့လည်းပြောပါတယ်CDN တန်ရာရှိတချို့ကိုဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအာနာသိန်းနှစ်နှစ်ပြည့်အထူးစီစဉ်ဖြစ်နေတင်ဆက်ပေးထားပါဗ
ျ။မြန်မာနိုင်ငံမှာရွေးကောက်ခံအရသာအစိုးရကိုဖြုတ်ချပြီး2021ဖေဖော်ဝါရီလစစ်တပ်ကအာနာသိန်းချိန်မှာနိုင်ငံသားရေးဝန်ကြီးဌာနကအရာရှိတချို့နဲ့အတူနိုင်ငံတကာမြန်မာတန်ရုံးတွေမှာတာဝန်ထမ်းဆောင်နေကြတဲ့တန်အရာရှိတချို့ဝန်ထမ်းတချို့ဟာလည်းအကြမ်းမဖက်အာနာဖီဆန်တဲ့ CDN လှုပ်ရှားမှုတွေပါဝင်ခဲ့ကြပါတယ်။အဲ့ဒီတဲမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမကြီးဦးကျော်မိုးထွန်းကလည်းစစ်အာဏာသိမ်းတာကိုလက်မခံနိုင်တဲ့အတွက်သူ CDM လို့ကြောင်း2021ဖေဖော်ဝါရီ26ရက်နေ့ကုလသမဂ္ဂထူထင်ညီလာခံမေကွန်းမှာထည့်သွင်းပြောဆိုခဲ့တာပါဒီလို့ဆောင်ချက်ကစစ်အုပ်စုကိုအငိုင်းမိသွားစေခဲ့တယ်လို့သုံးသပ်ကြပါတယ်ပြည်သူတွေရဲ့လိုလားတောင်းဆိုချက်တွေကိုသူ့အနေနဲ့ထပ်တူနားလည်လက်ခံတာကြောင့်လဲCDM လှုပ်ရှားမှုတွေပါဝင်လာရတာလို့တန်မတ်ကြီးဦးကျော်မိုးထွန်းက VOA ကိုရှင်းပြပါတယ
်။ဒီ CDM ကိုလှုပ်ဆောင်နေဆိုတဲ့ဥစ္စာကိုကျွန်တော်လုံးဝနောင်တမရပါဘူး။ကျွန်တော်ဂုံလဲယူပါတယ်။ဘာလို့လဲဆိုတော့ပြည်သူတွေနဲ့အတူယက်တီရတဲ့အတွက်ကြောင့်ပြည်သူတွေကပြည်သူတယောက်ဖြစ်တယ်။ပြည်သူဝန်ထမ်းတယောက်ဖြစ်တဲ့အတွက်ကြောင့်ဒါကိုဂုံယူပါတယ်။ပြည်သူဝန်ထမ်းတွေအနေနဲ့ပြည်သူတွေနဲ့အတူတရားတဲ့ယက်တီဖို့လိုတယ်။ပြည်သူတွေဘာဖြစ်ချင်လဲပြည်သူတွေဘာဆန္ဒရှိလဲဆိုတဲ့ဥစ္စာတိတိကြီးနဲ့မတိကြအောင်ဆောင်နေတာမကြားကြအောင်ဆောင်နေတဲ့ဥစ္စာတွေကိုတော့ကျွန်တော်ပြုမင်လင်းပြောပြင်းပြင်းထန်ထန်ကန့်ကွက်တယ
်နယူးယောက်ကုလသမဂ္ဂကဦးကျော်မိုးထွန်းနဲ့မကပဲအမေရိကန်မှာရှိတဲ့ဝါရှင်တန် DC မြန်မာတန်ရုံ LA ကောင်စစ်ဝင်ရုံဂျာမနီလန်ဒန်တိုကျိုကမ္ဘောဒီးယားအစရှိတဲ့ဒေသမြန်မာတန်ရုံတွေကတန်ရာရှိတွေနဲ့ဝန်ထမ်းတချို့လဲ CDM လုတ်ခဲ့ကြတာပါဒီလိုနိုင်ငံတကာရောက်မြန်မာတန်တမန်တွေရဲ့ CDM လှုပ်ရှားမှုကနေအထူးသဖြင့်တော့ကုလသမဂ္ဂလိုနိုင်ငံတကာတန်ငင်းတမန်ကင်းစာမျက်နှာမှာစစ်ကောင်စီကိုယ်စားလှယ်နေရာမရနိုင်တာကထိရောက်မှုတစ်ခုဖြစ်တယ်လို့ဦးကျော်မိုးထွန်းကရှုမြင်ပါတယ
်။ဒီ2021စစ်တပ်အာဏာသိမ်းပြီးတဲ့အချိန်မှာအထူးသဖြင့်ပေါ့နော်ဒီနိုင်ငံတကာစစ်ဆင်ရေးဘိုင်းကိုကြည့်လိုက်တယ်ဆိုရင်သူတို့လှုပ်ချင်တိုင်းလှုပ်လို့မရဘူးဆိုတဲ့ဥစ္စာတော့အရန်ပေါ်လွင်ပါတယ်။ဥပမာဒီကုလသမဂ္ဂမျက်နှာစာမှာဒီလုံးဝကိုစစ်တပ်အနေနဲ့ဒီမတရားစစ်တပ်အနေနဲ့ဘလို့မှကိုစားပြုတ်ွင့်မရဘူးဆိုတဲ့ဥစ္စာတော့အခုအထိပေါ့နော်ဟိုအရန်ကိုပေါ်လွင်နေရဲဆိုတဲ့ဥစ္စာကျွန်တော်တို့ပြောစရာမလိုအော်ဟိုတင်းတင်းရှားရှားဖြစ်နေရပေါ့နော်အခုဆိုရင်စစ်ကောင်စီဆိုရင်ကြည့်လိုက်ရင်တို့အခြား platform တွေမှာတို့အနေနဲ့disinformation miss of information ပေါ့နော်တို့ propaganda တွေတို့လုပ်နေတဲ့ဥစ္စာတွေရှိတယ်ဒါပေမဲ့ဒီနိုင်ငံတကာဆက်ဆံရေးမှာပေါ့เนาะအထူးသဖြင့်ဒီနယူးယောက်ကုလသမဂ္ဂဒီမျက်နှာစာမှာတော့ဘာပဲပြောကျွန်တော်တို့အနေနဲ့ဒီပြည်တွင်းမှာဖြစ်ပျက်နေတဲ့ဥစ္စာနောက်ပြီးတော့ပြည်သူတွေရင်ဆိုင်နေရတဲ့ဥစ္စာအားလုံးပေါ့เนาะနေစဉ်တူတူကဖြစ်နေတဲ့အချက်အလက်တွေကိုကျွန်တော်တို့တောက်လျှောက်ကိုနိုင်ငံတကာအတိုင်းအဝိုင်းကိုအသိပေးနိုင်တဲ့အတွက်ကြောင့်ပေါ့เนาะဘလို့ပဲဖြစ်ဖြစ်စစ်ကောင်စီကလှုပ်ချင်တဲ့ဒီလိုမျိုး propaganda တွေကိုအတိုင်းအတာတစ်ခုထိတော့သားစီနိုင်နေပေါ့နော်ဒါကြောင့်သူတို့နိုင်ငံတကာကိုလိန်လေလဲပြားမှုလုပ်လို့မရဘူးဆိုတဲ့ဥစ္စာတော့ဒီအချက်တစ်ခုတည်းရောပဲတော်တော်ဒါသွားတယ်လို့တော့ကျွန်တော်ပြောလို့ရပါတယ်ခင်ဗ
ျနိုင်ငံသားရေးဝန်ကြီးဌာနမှာတာဝန်ထမ်းဆောင်နေတဲ့အရာရှိနဲ့ဝန်ထမ်းတစ်ထောင်ကျော်ရှိတဲ့နဲ့မြန်မာပြည်တွင်းနဲ့နိုင်ငံတကာမှာအခုအချိန်အထိ CDM လှုပ်ထားသူတန်တမန်တရာကျော်ရှိတာကြောင့်ဆယ်ရာခိုင်နှုန်းလောက် CDM ဝင်သားကြတာပါအဲ့ဒီတည်းမှာနိုင်ငံတကာကမြန်မာတန်ရုံးအရာရှိနဲ့တန်ဝန်တန်းစုစုပေါင်း22ဦး CDM လှုပ်ထားကြပါတယ်။ Washington DC မြန်မာတန်ရုံးမှာတတိယအတွင်းဝန်အဖြစ်တန်ဝန်ယူခဲ့ပြီးအစောပိုင်းမှာရုံးတက်ရင်း CDM လှုပ်ခဲ့သူဦးကျော်စွာထွန်းကလည်းတန်တမန်တွေရဲ့ CDM လှုပ်ရှားမှုကຫນွေဦးဒေါ်လာရေးအတွက်အထောက်အပံ့ဖြစ်စေခဲ့တယ်လို့ဆိုပါတယ်
။ကျွန်တော်တို့88မှာတုန်းကတန်တမန်မပါတဲ့အတွက်ကြောင့်သူတို့ရဲ့လှုပ်ဆောင်မှုကအများကြီးထိရောက်ခြေပြန့်သွားတယ်။ကျွန်တော်တို့အခုလက်ရှိမှာတန်တမန်တွေပါလာတဲ့အတွက်ကြောင့်လက်ဦးမှုယူနိုင်မှုနေရာယူထားမှုနောက်တရင်ဖြတ်ကျက်နိုင်မှုတရင်ဖြတ်ကျက်နိုင်မှုဆိုတာလက်တွေ့ဖြစ်ပျက်နေတဲ့အနေထားတွေရဲ့တရင်ဖြတ်ကျက်နိုင်မှုတွေကကျွန်တော်တို့အများကြီးတာတော်ပါတယ်ကျွန်တော်ဖြည့်တဲ့မှာစစ်ကောင်စီရဲ့မတရားမှုတွေကိုဖွင့်လင်းမြင်တာဆိုတော့ကျွန်တော်ဖော်ထုတ်နိုင်တယ် ไอ้ฮารุนไนเนี่ยไอ้อ่ะดิลักษณะเฉยๆสึกกองเสียตรุโลจินโลจินโลปุ๊บพอแล้วไม่อยากรู้สุดแห่หาวขึ้นบ่ล่ะนะบ่เออแล้วเราตะมันนี่ปาลาเลยสุดแห่หาวดินะเรา27นิวตรอนยีเนี่ยเอาหมุนหมู่แท้มาตะคู่บ่าวเลยลุตัวลงอย่าบาครับ
อู้จอมโมท้งก็รอရန်စတတိပုံမှတ်122မြင်းဆောင်နှစ်အရနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကန်သူအဖြစ်2021မတ်လ21ရက်နေ့မှာစစ်ကောင်စီကကြေညာဖမ်းဝရမ်းထုတ်ထားသလိုဦးကျော်မိုးထွန်းနေရာမှာဝါရှင်တန် DC မြန်မာစစ်တပ်မှဘုံမူကြီးအောင်သူရင်ကိုကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်အစားထိုးခန့်အပ်ဖို့အကြိမ်ကြိမ်စ조사ခဲ့ပေမဲ့အခုထိမအောင်မြင်နိုင်ပဲလက်လျှော့ထားပုံရတယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိနေပါတယ်အရင်စစ်အစိုးရလက်ထက်တုန်းကကုလသမဂ္ဂလုံခြုံရေးကောင်စီမှစစ်အုပ်စုကိုအကာအကွယ်ပေးလို့ရှိတဲ့တရုတ်နဲ့ရုရှားတို့လိုနိုင်ငံကြီးတွေကတော့မြမအရေးနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီရဲ့2022ခုနှစ်ဒီဇင်ဘာဆုံးဖြတ်ချက်မှာဗီဒိုအာဏာမသုံးတော့ဘဲလက်ဆောင်သွားတာကိုကြည့်ရင်စစ်ကောင်စီရဲ့လုပ်ရက်တွေကိုနိုင်ငံတကာကလက်မခံနိုင်ဘူးဆိုတာပေါ်လွင်နေတယ်လို့တန်အမကြီးဦးကျော်မိုးထွန်းကသုံးသပ်ပါတယ
်သူတို့ရဲ့ကိုသားတော့ကျွန်တော်ပြောလို့မရဘူးပေါ့နော်ဒါပဲကျွန်တော်အမြင်နဲ့အမြင်ကိုတော့ပြောလို့ရမှာပေါ့နော်ဘလို့ပဲဖြစ်ဖြစ်ဟိုပြန်ကြည့်လိုက်ရင်2009ခုနှစ်ကဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်အစိုးမူကြမ်းတစ်ခုတင်ခဲ့ဘူးတယ်ဒါပေမဲ့ဒီတရုတ်နဲ့ရုရှားနေပြီးတော့ double veto အသုံးပြီးတော့ပေါ့နော်ပယ်ချခဲ့တဲ့ဥစ္စာတစ်ခုရှိခဲ့ပေါ့နော်ဒါပေမဲ့အခု2022မှာတော့သူတို့တွေဒီလိုမျိုးဗီဒီယိုတုံးခွင့်ရှိတော့လည်းပဲမတုံးခဲ့ဘူးပေါ့နော်။ဘာအဲ့ဒါကတော့ထင်ရှားပါတယ်ပေါ့နော်။ဒီမြေပြင်မှာဒီလောက်တက်ဖြတ်နေတဲ့ဥစ္စာတွေမြေပြင်မှာဒီလောက်ဟိုပေါ့နော်လူတွေအပေါ်မတရားကျင့်နေတဲ့ဥစ္စာတွေကိုသူတို့တိတယ်ဆိုတဲ့ဥစ္စာဒါကဒီလှုပ်ဆောင်ချက်ကပြနေပါတယ်။နောက်တစ်ခုကလည်းပေါ့နော်ကျွန်တော်တို့အာဆီယံနိုင်ငံတွေအတွင်းမှာလည်းဒီမြေပြင်မှာဖြစ်နေတဲ့ပြည်သူတွေခံစားနေရတဲ့ဥစ္စာကိုကောင်းကောင်းနားလည်သဘောပေါက်တဲ့နိုင်ငံတွေကလည်းတောက်လျှောက်ပေါ့နော်ဓာရီကမဖြစ်တင်ဘူးဆိုတဲ့ဥစ္စာတွေကိုပြောနေတဲ့ဥစ္စာတွေတောက်လျှောက်ရှိတာလဲပေါ့နော်ဒီကျွန်တော်တို့ပြည်သူတွေရဲ့အတန်ကိုကြားတယ်လို့အဲ့လိုမျိုးအိမ်ဒေတာတွေနိုင်ငံတွေရဲ့အတန်ကိုလည်းကြားတယ်ဆိုတဲ့ဥစ္စာတော့ဒီမှာပေါ်လွင်နေတယ်ဆိုတဲ့ဥစ္စာတော့ဖြစ်ပါတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ဘလို့ပဲဖြစ်ဖြစ်နိုင်ငံတွေအနေနဲ့ပြည်သူတွေခံစားနေရတဲ့ဥစ္စာကိုတော့ပေါ့နော်ကိုချင်းစာပြီးတော့ဒီတိုင်းလက်ပိုက်တော့မကြည့်နေကြဘူးလို့တော့ဒီဥပမာကတော့ပြတော့ပြနေပါတယ်ပေါ့နော်
စစ်တပ်အာဏာသိမ်းပြီးတိတ်မကြခင်မှာပဲမြန်မာစစ်ကောင်းဆောင်နဲ့အပေါင်းပါတွေကိုပြစ်မှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်နဲ့ဥရောပသမ္မဂတို့ကချမှတ်ခဲ့ပြီးအဲ့ဒီနောက်ပိုင်းရန်ကုန်အမေရိကန်တန်ရုံးမှာအမေရိကန်တန်အမတ်ကြီးကိုဆက်ပြီးစေမလွတ်တော့ပဲတန်နမန်အဆင့်ကိုရှော့ချထားပါတယ်တစ်ဖက်မှာဝါရှင်တန် DC ကအမေရိကန်ဆိုင်ရာမြန်မာတန်ရုံးမှာလည်းအရင်တန်အမတ်ကြီးဦးအောင်လင်းတောင်းဝန်ပြီးဆုံးသွားပြီးနောက်မြန်မာတန်အမတ်ကြီးအစ်စ်ကိုဆေးလွှတ်ခြင်းမရှိပဲအဲ့ဒီထက်တဆင့်နှိမ့်တဲ့ယာတုနေရာအတွက်ဦးသက်ဝင်းဆိုသူကိုမြန်မာတန်အမတ်ဖြစ်နေပြည်တော်ကဆေလွတ်ခဲ့ပါတယ်။အရင်ကဆိုရင်ဝါရှင်တန် DC မြန်မာတန်ရုံးဟာနိုင်ငံအတွက်တန်တမာရေးကြိုးပမ်းဖို့သက်ဝင်းလှူရှားခဲ့ပေမဲ့အခုတော့ဆက်သွယ်ရေးရုံးအဆင့်လောက်သာရှိတော့တယ်လို့တန်ရုံးမှာတတိယအတွင်းဝန်အဖြစ်တာဝန်ထမ်းခဲ့တဲ့ဦးကျော်စွာထွန်းကပြောပါတယ်။
ကျွန်တော်တို့မြန်မာတန်ရုံးအပါအဝင်မှာဒီဝါရှင်တန်မှာရှိတဲ့တန်ရုံးကြီးဆိုတာကကောမအောင်သောတက္ကမကြီးရဲ့ American တန်ရုံးမှာကျွန်တော်တို့တိုက်ရိုက်ထိတွေ့ရတာ။နိုင်ငံအကျိုးအတွက်ခီတူဒီစကားပြောရတဲ့နေရာပေါ့လေနော်ဟိုပြောမယ်ဆို active ဖြစ်ခဲ့တာပေါ့လက်ရှိအနေထားမှာဘာဖြစ်သွားလဲဆိုဒီတန်ရုံကြီးကကျွန်တော်အဆောက်အအုံပဲရှိတယ် correspondent ရုံတစ်ခုအနေနဲ့ပဲရှိတော့တယ်တန်နမဆက်ဆံရေးဆိုတဲ့အရာမှာဘာမှမရှိတော့လက်ရှိအနေထားရဒီ American ဟို night ကိုကတန်နမအဆက်အသွယ်မှာတန်ရုံနဲ့ကို favorite and park မှာမရှိဘူးအဲ့တော့ American လိုနိုင်ငံကတော့မရှိတာဝါရှင်တန်မှာအခြေတည်ထားတဲ့ခြားသောတရုတ်နေရာလဲဒါပေမဲ့ activities မှာဖိတ်ကြားခြင်းဘာတစ်ခုမှမရှိဘူ
းဦးကျော်သာထွန်းရဲ့အခုလိုဝေဖန်ပြောဆိုမှုနဲ့ပတ်သက်ပြီးလက်ရှိအခြေအနေတွေပိုသိနိုင်ဖို့ဝါရှင်တန် DC မြန်မာတန်ရုံးတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လက်ခံဖြေကြားခြင်းမရှိပါဘူးကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကတော့သူအခုရရှိထားတဲ့အခွင့်အလမ်းတွေကနေမြန်မာပြည်သူတွေရဲ့လိုလားတောင်းတချက်တွေကိုနိုင်ငံတကာကဝန်ဝန်အကောင့်တွေပေါ်ဆောင်ရွက်ပေးလာမယ့်အထိဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ကတိပြုလိုက်ပါတယ်
။အခုအားလုံးသိတဲ့အတိုင်းပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့2021ကျွန်တော် April May တည်းကစပြီးတော့ကြည့်လိုက်ရင်ပြည်သူတွေလမ်းတွေပေါ်မှာဒီ plot ချက်တွေခိုင်ပြီးတော့ပေါ့နော်ဟို responsibility to protect R2P ကိုတောင်းဆိုနေတဲ့ဥစ္စာတွေရှိတယ်ပေါ့နော်နောက်ပြီးတော့ဟိုဒီစစ်တပ်ကမတရားပေါ့နော် fighter jet တွေတုံးပြီးတော့မတရားဘုံကျဲနေရတယ် helicopter တွေတုံးပြီးတော့ပေါ့နော် ဒီဒီစက်တနတ်တွေနဲ့ပြည်သူတွေကိုပြစ်ခတ်တိုက်ခိုက်နေတဲ့ဥစ္စာတွေအဲ့ဒီဥစ္စာတွေရှိခဲ့တယ်ဒါကြောင့်เนาะကျွန်တော်ဒီဘက်မျက်နှာစာမှာမိန်ကွန်းတွေထဲမှာတောက်လျှောက်ကျွန်တော် R2P ရဲ့ principles ကို apply လုပ်ဖို့အဲနောက်ပြီးတော့ဒီလေကြောင်းသွားတဲ့ဥစ္စာတွေကိုဟိုဟန်တာပေးနိုင်မှုအတွက် no flying zone တို့နောက်ပြီးတော့ jet fuel တွေတင်တင်တဲ့ဥစ္စာတွေကိုတားဆီးပိတ်ပင်ပေးဖို့ကျွန်တော်တောက်လျှောက်တောင်းဆိုခဲ့တဲ့ဥစ္စာရှိတယ်ပေါ့နော်ဒါတွေကကိုရေမှန်းချက်မဖြစ်ရင်ကိုညှော်လင့်ထားတဲ့ဥစ္စာမဖြစ်ရင်တူတူကိုကိုပေါ့နော်disappointed ဖြစ်ကြတယ်ဆိုတဲ့ဥစ္စာကတူတူကိုကိုသိတဲ့အတိုင်းကျွန်တော်လည်းပြည်သူတွေကပြည်သူတယောက်ဖြစ်တဲ့အတွက်ကြောင့်တော့ disappointed ဖြစ်ပါတယ်ပြည်သူတွေနဲ့အတူတူဘလို့ပဲဖြစ်ဖြစ်အားလုံးသိတဲ့အတိုင်းပြီးခဲ့တဲ့ဒီဇင်ဘာတော့ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်အဆိုတစ်ခုချမှတ်နိုင်ခဲ့တယ်ဆုံးဖြတ်ချက်အဆိုမှာတော့ပေါ့နော်ကျွန်တော်တို့လိုလားတဲ့အချက်လက်တွေတော့အပြည့်အဝပါလာတော့မရှိဘူးဒါပေမဲ့လည်းလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အဆိုဖြစ်တယ် legally binding ဖြစ်တယ်ကျွန်တော်တို့မြန်မာနိုင်ငံတမိုင်းမှာတခါမှမရှိခဲ့တဲ့ဆုံးဖြတ်ချက်တခုတော့အဲကျွန်တော်တို့ချနိုင်ခဲ့တဲ့ဥစ္စာရှိတယ်ပေါ့နော်တစ်ဖက်ကလည်း multilateral ဖြစ်တဲ့အတွက်ကြောင့်တနိုင်ငံတည်းကလှုပ်ချင်တဲ့ဥစ္စာတွေဟိုတပြိုင်တည်းထဲမှာတနေရာထဲမှာတစ်ချိန်ထဲမှာလှုပ်ဖို့ဆိုတဲ့ဥစ္စာ multilateralism ရဲ့ဟိုသဘောတဘာဝအရာခက်ခဲတယ်ဆိုတဲ့ဥစ္စာအားလုံးလည်းသိပါတယ်ပေါ့နော်ဒါပေမဲ့တစ်ချိန်ထဲမှာပဲဒီလိုမျိုးဥစ္စာတွေမှာအခြေယူဆောင်ရွက်ရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်ဒီလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အပေါ်ကျွန်တော်တို့အခြေပြုပြီးတော့ဗောနော်ဒီကျွန်တော်တို့ရဲ့ဒီ crime against humanity တို့ war crime ဆိုကျူးလွန်နေတဲ့ဒီစစ်တပ်ခေါင်းဆောင်ပိုင်းကလူတွေကိုတစ်ချိန်ရောက်ရင်တော့အနှေးနဲ့အမြန်ဆိုသလိုအေးအေးသွားနိုင်လိမ့်မယ်လို့တော့ကျွန်တော်တို့မျှော်လင့်ပါတယ်ယုံလဲယုံကြည်ပါတယ်ဗောနော
်နိုင်ငံကြီးဝန်ကြီးဌာနမှာနှစ်အတော်ကြာတာဝန်ထမ်းလာခဲ့တဲ့ဦးကျော်မိုးထွန်းကိုနယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖြစ်2020ခုနှစ်အောက်တိုဘာလတည်း NLD အစိုးရကတာဝန်ပေးခဲ့တာပါတာမကြီးဦးကျော်မိုးထွန်းနဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီတို့ကို2023ခုနှစ်အတွက်ဉာဏ်ဉာဏ်ရေးနိုဘယ်ဆုပေးတဲ့နဲ့ဆိုပြီးတရားလွတ်လပ်တဲ့သုတေသနအဖွဲ့ဖြစ်တဲ့ PRIO ကစကားတင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းအမည်စင်း5ခုထဲမှာဒီရပိုင်းနဲ့ထည့်သွင်းဖော်ပြခဲ့ပါတယ်ခင်ဗျာ
တန်တမန်နေရဲ့ CDM လှုပ်ရှားမှုအကြောင်းကို CDM တန်ရာရှိတချို့နဲ့ဆက်သွယ်မေးမြန်းပြီးကိုညံဝင်းအောင်ကအထူးစီစဉ်ပြည့်နဲ့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်